မဆွေရယုံဆက်ရနေပြည်တော်မှာဒီနေ့ညနေ၄နာရီကနိုင်ငံတော်သမ္မတဦးသိန်းစိန်ဟာအိန္ဒိယပြည်ပရေးရာဝန်ကြီး HE Mr. Salman Khurshid ကိုလက်ခံတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးချစ်ကြည်ရင်းနှီးရေးယင်းနှီးမြှုပ်နှံမှုမြင့်တင်ရေးကိစ္စတွေကိုရင်းနှီးနှီးဆွေးနွေးကြတယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲဥရောပသက်မဲ့ကရဲ့ပိတ်ပင်ကန့်သက်ချက်ကိုချိုးဖောက်ပြီးတော့မြန်မာနိုင်ငံမှာသိမ်းဆည်းရမိခဲ့တယ်ဆိုတဲ့ဆွေဒင်နိုင်ငံလို့လက်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမြန်ဆုံးဖြေရှင်းပေးဖို့ဆွေဒင်ဆိုရကအိန္ဒိယနိုင်ငံကိုတောင်းဆိုထားပါလေအခုသတင်းပတ်ထဲမှာဆွေဒင်နိုင်ငံပါဝင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြခဲ့တဲ့ဓာတ်ပုံတွေအရမြန်မာအစိုးရစစ်တပ်စီကနေပြည်ရင်းကချင်လက်နက်ကိုင်ဖွဲ့စည်းကရရှိထားတယ်ဆိုတဲ့ Carl Gustav M3 တန်ကားဖြစ် Anti-Tank Rifles လက်နက်တွေတွေ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေဒင်ရဲ့နိုင်ငံသားပို့ကုန်ဆိုင်ရာထိန်းချုပ်ရေးအဖွဲ့ကအိန္ဒိယနိုင်ငံကိုအမြန်ဆုံးအပြေပေးဖို့နဲ့ဒီကိစ္စအတွက်အိန္ဒိယတမ်းမတ်ကြီးနဲ့လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ Sweden ကုန်သွယ်ရေးဝန်ကြီးကကြာတာရီနီကပါလီမန်မှာပြောဆိုခဲ့ပါတယ်။ Sweden ကာကွယ်ရေးလက်နက်ထုတ်လုပ်ရေးကုမ္ပဏီ SEP ကလည်းအမှတ်စဉ်နံပါတ် Serial နဲ့တကွဖော်ပြထားတဲ့အဲ့ဒီလက်နက်ကိုသူတို့မြန်မာနိုင်ငံကိုလုံးဝရောင်းချခြင်းမရှိဘဲဂျားနိုင်ငံသို့မဟုတ်အဖွဲ့အစည်းတစ်ခုကရောင်းချတာသာဖြစ်မယ်လို့ထောက်ဖော်ပြောဆိုခဲ့တဲ့အကြောင်းထိုင်းနိုင်ငံတို့ Bangkok Post အပါအဝင်နိုင်ငံတကာသတင်းတွေကဖော်ပြပါတယ်။ဥရောပသက်မဲ့ကက1996ကစပြီးမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချခွင့်ကိုပိတ်ပင်ထားခဲ့ပြီးတော့အဲ့ဒီချိန်ကစလို့ဆွေရင်ကမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုမရှိကြောင်းလဲကုန်သွယ်ရေးဝန်ကြီးကအတည်ပြုပြောဆိုပါတယ်။ဥရောပသက်မဲ့ကရဲ့ပိတ်ဆို့မှုမရှိခင်ကတည်းကဆွေဒင်လက်နက်တွေကိုမြန်မာစစ်တပ်ကတုံ့နေခဲ့တာဖြစ်တယ်လို့ကချင်ပြည်နယ်မိုးကောင်းခြေစိုက်တပ်မတော်အရာရှိကြီးတဦးကပြောတဲ့အကြောင်းအခုတစ်ပတ်ပြည်ရင်းတို့ The Voice သတင်းဌာနကဖော်ပြလိုက်ပါတယ်။